ထိုင်းနိုင်ငံတောင်ပိုင်းမှာဒီလဇမ်းမန်းဖြစ်ပွားခဲ့တဲ့ဘုံပေါက်ခွဲတိုက်ခတ်မှုတွေမှာလူ20ထက်မနည်းပါဝင်တဲ့အကြောင်းဒီကနေ့ဘန်ကောက်မြို့ကသတင်းစာရှင်းလင်းပွဲမှာထိုင်းရဲ့တပ်ဖွဲ့ကပြောဆိုလိုက်ပါတယ်
ผู้ที่ทําการสืบสวนคดีนี้ตั้งแต่วันที่10นะครับทราบขั้นตอนหมดแล้วนะครับว่าแผนปฏิบัติการปราบคนร้ายที่มาที่ไปเป็นอย่างไรนะครับ
လက်လုံးမှာတော့ဘလူတက်ခဲ့ခဲ့တဲ့တန်တရားရှိသူတွေဘယ်ကလာပြီးဘယ်လိုသွားလဲဆိုတာတွေကိုစုံစမ်းနေစေဖြစ်ပြီးတက်ခဲ့မှုဖြစ်ခဲ့တဲ့ဒေသ9ခုမှာလူ20လောက်ပူးပေါင်းကျင်စီခဲ့တဲ့အကြောင်းထိုင်းရဲ့တပ်ဖွဲ့ကြီးကချက်တစ်ချိုင်ကျင်တာကပြောဆိုခဲ့တာပါလူ4ဦးသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာတွေရခဲ့တဲ့အောက်တိုဘာ17ရက်နဲ့12ရက်နေ့တက်ခဲ့မှုတွေအတွက်ဘသူကမှတော့သူတို့လက်ချက်ဆိုပြီးအခုချိန်ထိကြေညာတာမျိုးတော့မရှိသေးပါဘူးစစ်တပ်ကကျွန်တော်နောက်ခံပေးရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလူလူဆန္ဒခံယူဝဲကျင်းပတည်ပြုပြီးရပိုင်းအတွင်းမှာပဲကြုံရတဲ့တက်ခဲမှုမှာပြပကဆွံ့ရောက်ဖွဲ့စည်းရင်းနဲ့ဆက်နွယ်မှုမရှိဘူးလို့လည်းထားရနာပဲနေပြောဆိုထားတာပါထိုင်းရဲ့တပ်ဖွဲ့ကြီးကတော့တန်မြတ်ရှိသူတွေအားလုံးဒီပါငွေရွေးမျိုးဆက်တွေဖြစ်ချပြီးပြစ်မှုကျူးလွန်မှုတွေနောက်ကျောင်းရဆွေးမရှိရကြောင်းစုံစမ်းဖော်ထုတ်ရမှာအခက်အခဲရှိနေတယ်လို့လည်းဒေသနောက်တွေကိုပြောဆိုခဲ့ပါတယ်မွတ်စင်အများစုနေထိုင်ရာထိုင်းနိုင်ငံတောင်ပိုင်းမှာ2004ခုနှစ်ကစလို့ပေါ်ပေါက်နေတဲ့ပုံကံမှုတွေနဲ့အခုတက်ခဲမှုတွေဟာဆက်နွယ်မှုရှိမရှိဆိုတာကိုလည်းအတိမပြုနိုင်တဲ့ကြောင်းရဲချုပ်ကပြောဆိုသွားပါတယ်